'cause it only serves to make me more determined to achieve my final goal.
문일도에 한시 사이트 뉴비냐 시용아 이빌라가 사피케리에 미마 시다네 KIA 끝친 레다 간자 타카이 후루이장 CBS 샹루이 투드피엔 뮤드미루이 대지유리 클레루이네 빠데루 수위미긴 피데 정 포비아야마 대추 CBS 샹루이 루다다인 피에 똥피부 칸야레 정 사드피누 수위미긴 피무루이구 포비아 타바리 디 CBS 샹루이 네마 아미아수가 뮤드미루이 피자레 뚜정리 뮤드미루이 인사이니야레 루카루이 위정 미지마레
부디베카 피데 အတွက်ကြောင့်ပေါ့ အမျိုးသမီးတွေကိုထိခိုက်တဲ့ပြဿနာတွေကတော့အများကြီးရှိရပါတော့အမျိုးသမီးဆိုလို့ရှိရင်လင်မိုင်းဆိုင်ရာအကြံဖက်မှုတွေလည်းခံနေရတယ်စစ်ပြေးပြီဆိုလို့ရှိရင်အထူးသဖြင့်ဒီကိုဝန်ဆောင်မျိုးသမီးတွေပေါ့တော်တော်လေးကိုဒုက္ခရောက်ရတယ်ဒီရဲ့အတိုင်းမှာကိုဝန်ဆောင်ကအရင်မှဖြစ်နေပြီဆိုတော့မွေးမဲ့အချိန်မှာလည်းဒုက္ခတွေအများကြီးကြုံရတာပေါ့နော်ပြောချင်တာကဒီမွေးတဲ့အချိန်မှာလည်းဒီရှိတဲ့အဝ
ဒီလိုမျိုးတွေ့ဦးတွေဆိုလို့ရှင်လဲတော်တော်လေးကိုဒုက္ခရောက်တယ်တော်ထဲမှာဒီမိုးကလည်းရွာပေါ့နော်မိုးအကာတွေမရှိတဲ့နေရာမှာထွက်ပြေးနေရတဲ့အချိန်မှာဒီအမျိုးသမီးတွေရဲ့အခက်အခဲတွေပေါ့နော်အမျိုးမျိုးပေါ့နော်ကြုံနေရတဲ့အခြေအနေကတော့အများကြီးရှိတယ်စစ်ဘေးရှောင်အမျိုးသမီးတွေပေါ့နော်ဆိုတော့အလူမျိုးချင်းချင်းကြက်ကြနေကြတဲ့ပုံပါမှာတစ်ဖက်နိုင်ငံကိုပေါ့နော်လူကုန်ကူးခံရမှုအတွက် ဘလို့အန္တရာယ်ရှိပါလဲရှင
်ဒုက္ခဒီစခန်းကိုရောက်နေတဲ့အမျိုးသမီးတွေကြားထဲမှာဆိုလို့ရှိရင်တချို့ကိုယ့်ရဲ့အမျိုးသားတွေကိုယ့်သားတွေဆိုလို့ရှိရင်တချို့ဆိုရင်စက်ခွန်တင်းနဲ့ဖမ်းပြီးတော့ပေါ့နော်ပြန်မလွတ်လာတဲ့ဟာတွေပြီးလို့ရှိရင်ဒီပေါ်တာအနေနဲ့ပါသွားတဲ့ကိစ္စတွေဆိုတော့ဒီလိုမျိုးကိုယ့်ရဲ့ခင်ပွန်းလည်းမရှိဘူးအကူရမဲ့ယောက်ျားတွေမရှိတဲ့အခြေအနေမှာဒီအမျိုးသမီးတွေကဒီတာဝန်ကိုထမ်းဆောင်ရတယ်ကလေးအငယ်ရှိတယ်တချို့ဆိုလို့ရှိရင်တက်ကြီးရွယ်ဦးပေါ့နော်ကိုပြုစုရတဲ့အခြေအနေဆိုတော့ဒီလိုမျိုးအခြေအနေမှာစားနပ်ရိက္ခာမလုံလောက်တဲ့ဒုက္ခကိုဖျက်ကျော်ရတယ်တစ်ဖက်မှာလည်းဝင်ဝင်ရဖို့အတွက်စူးစားလာရပြီဒီလိုမျိုးအခက်အခဲဖြစ်နေတဲ့အချိန်မှာပဲအဲတစ်ဖက်ဒီအများတော့အဖြစ်ဒီတိရုံနဲ့ညှိဆက်တဲ့ဒုက္ခတွေစခန်းကဆိုလို့ရှိရင်ဒီယူကုန်ကူးရောင်းစားခံရတဲ့အခြေအနေပေါ့နော်တချို့ဆိုရင်ဟိုအဝေးကိုရောင်းစားခံရပြီးတော့အဲတချို့ပြန်လွတ်လာတဲ့ဟာတွေလည်းရှိတာပေါ့နော်ဆိုတော့ဒီဒုက္ခတွေမှာမဟုတ်ပဲနဲ့လဲဒီတခြားဒေဒတွေကလည်းဒီလူကုန်ကူးခံရတဲ့အခြေအနေကတော့အခုပိုပြီးတော့များလာတယ်ဘာလို့ဆိုတော့ဒီနိုင်ငံရဲ့အခြေအနေမကောင်းဘူးတချို့နေရာတွေကထွက်ပြေးနေရတယ်တောထဲမှာပုံနေရတယ်အခြေအနေကောင်းပြီဆိုရင်ကိုယ့်ရွာကိုပြန်လာတယ်ဆိုတော့ဒီလိုမျိုးနဲ့ပဲအရင်တော့ကဘဝမှာအထူးသဖြင့်လေယာမြေကိုအဓိကထားပြီးတော့ဝန်းစားချကြတာပေါ့နော်အခုကတောထဲမှာအတိအနှံရှာဖို့တွားမယ်ဆိုလို့ရှိရင်လည်းလုံခြုံမှုကမရှိဘူးရွာမှာအလုပ်လုပ်စားဖို့အတွက်ဆိုရင်အခြေအနေကမကောင်းဘူးဒီလိုမျိုးအခက်အခဲကိုကြော်ဖြတ်ဖို့ဆိုလို့ရှိရင်သူကဖက်နိုင်ငံမှာဝင်ငွေရှာဖို့အတွက်အလုပ်ရှာဖို့အတွက်ထွက်လာကြတယ်များတော့အဖြစ်ဒီအမျိုးသမီးတွေပေါ့အဲ့မှာပဲရောင်းစားခံရတဲ့အခြေအနေကြုံရတယ်ဆိုတော့ဒီလိုမျိုးတက်တနာတွေကတော့ပို့ပြီးတော့ဒီအထူးသဖြင့်ဒီရွာတွေမှာပေါ့နော်ပို့ပြီးတော့မြင်လာရတဲ့အခြေအနေရှိတယ
်နောက်တစ်ခုကျမနောက်ဆုံးကြရတာကတော့အပြည့်ရဖို့ညီညာစွာဆန္ဒပြတဲ့ကချင်လှုပ်ရှားသူ၃ဦးဖမ်းခံကြရပြီးအဲ့ဒီထဲမှာအမျိုးသမီး2ဦးပါတယ်လို့လည်းသိရပါတယ်အဲ့ဒီကြောင့်နဲ့ပတ်သက်ပြီးနည်းနည်းပြောပြပြပါလားရှင
်ကျမတို့နိုင်ငံမှာပေါ့နော်ဒီလိုမျိုးစစ်ပဋိပက္ခဖြစ်တာကတော့တော်တော်လေးကြာလာတဲ့ပုံမှာအာလူမှုရေးအရာရောနိုင်ငံရေးအရာရောဒုက္ခကိုခံစားနေရတဲ့အမျိုးသမီးတွေဖြစ်လာတယ်ဆိုတော့ဒီအမျိုးသမီးတွေကကိုယ့်ရဲ့တိုက်ပြီးငင်းချမ်းရေးရဖို့အတွက်ကတော့တော်တော်လေးကိုတက်တက်ကြွကြွနေပေါ့နော်ဒီတီမာတော်မကြောက်ပဲနဲ့အရှိတန်းကနေစူးစမ်းနေတဲ့အမျိုးသမီးတွေအများကြီးထွက်လာပြီးအခုဆိုလို့ရှိရင်ဆိုတော့ပြီးခဲ့တဲ့ဒီဧပြီလမှာဖြစ်ခဲ့တဲ့ပိတ်မိနေတဲ့ပြည်သူလူထုတွေကိုကယ်ထုတ်ဖို့အတွက်ဆိုပြီးတော့ဧပြီလ30ရက်နေ့ကနေစပြီးတော့ပေါ့နော်လူထုဆန္ဒပေါ်တဲ့ကိစ္စတွေကိုလှုပ်ဆောင်ခဲ့တယ်။တချိန်တည်းမှာပဲဒီဖြစ်နေတဲ့အခြေအနေကိုတည်င်းထုတ်ပြန်မှုတွေပေါ့နော်တည်င်းစာရှင်းလင်းပွဲတွေကိုလုပ်ခဲ့တယ်။ဆိုတော့အဲ့လိုမျိုးလူထုတွေအတွက်လှုပ်ရှားဆောင်ရွက်နေတဲ့ဒီငင်းချမ်းရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့စစ်ပွဲတွေရက်ဖို့အတွက်လှုပ်ရှားဆောင်ရွက်နေတဲ့ဥဆောင်ဥရွက်ပြုနေတဲ့ဒီခေါင်းဆောင်တွေကိုအခုဆိုလို့ရှိရင်ဒီတရားစွဲဆိုထားတဲ့အခြေအနေခံရတာပေါ့နော်။ဆိုတော့အဲ့မျိုးခေါင်းဆောင်မှုမှာစူးစမ်းပြီးတော့ပါဝင်ဆောင်ရွက်နေတဲ့မျိုးသမီးတယောက်ကတော့ဂျမနောင်ပူဖြစ်တယ်။သူဆိုလို့ရှိရင်အမျိုးသမီးနဲ့ဂျမဒန်းတူရေးနဲ့ပတ်သက်ပြီးတော့တော်တော်လေးကို တကြွဆောင်ရွက်နေတဲ့ဒီခေါင်းဆောင်တယောက်ဖြစ်ပါတယ်အခုသူလုပ်နေတဲ့လုပ်ငန်းတွေသူ့ရဲ့တမိုင်းချောင်းကိုကြည့်မယ်ဆိုလို့ရှိရင်လည်းဒီအမျိုးသမီးအခွင့်အရေးအတွက်ပါသူအများကြီးအတိုက်ခံနေလှုပ်ဆောင်ခဲ့တာပေါ့နော်အခုတောင်ငင်းချမ်းရေးအတွက်စူးစမ်းနေတဲ့အချိန်မှာပဲဒီလိုမျိုးတရားစွဲဆိုခံရတဲ့အဲကိစ္စတွေပေါ်လာတာလည်းရှိတာပေါ့နော်ဆိုတော့ဒီအမျိုးသမီးအခွင့်အရေးကိုဆောင်ရွက်ပေမဲ့လည်းဟိုချင်းချောက်မှုတွေတရားစွဲဆိုမှုတွေဆက်ပြီးတော့ရှိနေတယ်ဆိုတဲ့ဟာကိုတိတိတတ်တာမြင်ရတာပေါ့နော်
အခုလောလောဆယ်မွန်းနေလီပြောသလိုငင်းချမ်းရေးအတွက်ဆန္ဒပြတာအမျိုးသမီးအခွင့်အရေးဥဆောင်တဲ့လူဒုက္ခသည်ရေးပြတဲ့လူကလည်းဖန်ခံရတယ်ဆိုတော့ဒီအပေါ်မှာတက်ဆိုင်ရအာဏာပိုင်တွေကိုပေါ့နော်ဘယ်လိုတုံ့ပြန်ပြောကြလိမ့်ခြင်းနဲ့ရှင
်အထူးသဖြင့်စစ်တပ်ကိုပြောချင်တဲ့အပိုင်းတွေရှိကြပေါ့နော်ဒီစစ်ပတိပခဖြစ်တဲ့အချိန်မှာပြည်သူလူထုတွေကိုအဓိကထားပြစ်မှတ်မထားဖို့လဲအများကြီးလိုအပ်တာပေါ့နော်အဲတစ်ဖက်မှာလဲငင်းချမ်းရေးကိုဖော်ဆောင်နေတယ်ငင်းချမ်းရေးဖို့အတွက်စူးစမ်းနေတယ်ဆိုပြီးတော့အခြေအနေတခုကရှိနေတယ်ဆိုတော့ဒီလိုမျိုးငင်းချမ်းရေးကိုဖော်ဆောင်နိုင်ဖို့အတွက်တစ်ဖက်မှာလဲစူးစမ်းနေတဲ့အချိန်မှာကချင်ဒေသနဲ့ဒီမြောက်ပိုင်းရှမ်းမှာပဲပေါ့နော်အထူးသဖြင့်ဒီစစ်တပ်ကနေစစ်အင်အားတွေတုံးပြီးတော့ပေါ့နော်ဒါချေမုန်းဖို့အတွက်လုပ်တယ်ဆိုတဲ့ဟာကတော့တော်တော်လေးကိုရုပ်ဆိုးပါတယ်ဒါကြောင့်မို့ကျမတို့ရဲ့ဒီအနာဂတ်ငင်းချမ်းဖို့အတွက်ဆိုလို့ရှိရင်တော်တော်လေးကိုစိုးရင်ဆရာရှိတယ်ငင်းချမ်းမှုမရှိဘူးဆိုလို့ရှိရင်တရားမျှတမှုဆိုတာတော့ရှိတော့မှာမဟုတ်ဘူးအခုခံနေရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုကိုရှာဖို့အတွက်ဆိုလို့ရှိရင်ဘယ်နေရာမှမရှိတော့ဘူး90ရာခိုင်နှုန်းကျော်နိုင်ငံမှာလည်းလူဦးရေအရပြောမယ်ဆိုလို့ရှိရင်အဲ့လောက်ရှိနေတဲ့အမျိုးသမီးထုတွေရဲ့လုံးချုံမှုမရှိဘူးပြီးလို့ရှိရင်အမျိုးသမီးတွေအတွက်ဒီစိတ်ဒုက္ခတွေပိုပြီးတော့ရှိနေတဲ့အပေါ်မှာဆိုလို့ရှိရင်ကျမတို့နိုင်ငံအနာဂတ်ပေါ့နော်တော်တော်လေးကိုစိုးရင်ဆရာရှိတယ်ပိုပြီးတော့နောက်ကျကျနေတဲ့အခြေအနေရှိရဒါကြောင့်မို့စစ်တပ်အနေနဲ့ဆိုလို့ရှိရင်ဒါတကယ်ပဲငင်းချမ်းရေးကိုလိုလိုလားလားနဲ့ဖြစ်လာဖို့အတွက်ဒီဆန္ဒကိုအဓိကထားပြီးတော့ရှိခိုင်းစေချင်တယ်ပြလို့ရှိရင်ဒီ2စစ်တွေကိုရက်တန်ကရက်ဖို့အတွက်အများကြီးလိုအပ်တယ်ဆိုတဲ့ဟာပေါ့နော်။ဒီချိန်ထဲမှာလည်းဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရမှလည်းအများကြီးတာဝန်ရှိပါတယ်။ဆိုတော့ကိုကအစိုးရဖြစ်နေတဲ့အတွက်ကြောင့်မို့အစိုးရအနေနဲ့ဥပဒေစိုးမိုးမှုဆိုတဲ့နိုင်ငံဖြစ်လာဖို့အတွက်ဒါဒေါ်အောင်ဆန်းစုကြည်ကလည်းအများကြီးပြောခဲ့တာရှိတယ်။ဆိုတော့ဒါတွေကိုတည်တည်ချာချာဖြစ်လာဖို့အတွက်စူးစမ်းပေးစီခြင်းနဲ့ပြီးလို့ရှိရင်ပြည်သူလူထုတွေလိုအပ်နေတဲ့အခြေအနေပေါ့နော်ဒါတွေကိုဖြည့်ဆည်းဖို့အတွက်လည်းအများကြီးလိုအပ်တယ်အခုတစ်ချိန်တည်းမှာလည်းဒီစစ်ပတိပခတ်လည်းရှိနေသေးတဲ့အပေါ်မှာစစ်ပြေးဒုက္ခတွေတွေကလည်းပိုပြီးများလာတယ်ဆိုတော့စစ်ပြေးဒုက္ခတွေတွေလိုအပ်နေတဲ့အခြေအနေကိုလည်းဖြည့်ဆည်းဖို့လည်းလိုတယ်အခုကစစ်ပြေးဒုက္ခတွေတွေရဲ့အခြေအနေကိုဖြည့်ရှင်းပေးဖို့မဟုတ်ဘဲနဲ့အတင်းအဓမ္မနေရာချထားရေးတွေစူးစမ်းပြီးတော့လှုပ်လာတဲ့ဟာတွေလည်းရှိလာတာပေါ့နော်ဒီလိုမျိုး data ဆက်ပြီးတော့ဒီအစိုးရအနေနဲ့လုပ်မယ်ဆိုလို့ရှိရင်လည်းကျမတို့နိုင်ငံငင်းချမ်းဖို့အတွက်ကတော့တော်တော်လေးကိုအလံဝေးနေတယ်ပေါ့နော်ဆိုတော့ငင်းချမ်းမှုမရှိတဲ့နိုင်ငံဆိုလို့ရှိရင်လည်းကမ္ဘာမှာဆိုလို့ရှိရင်လည်းဒါပို့ပြီးတော့နောက်ကျကြံခဲ့မဲ့အခြေအနေအလားလာတဲ့အများကြီးတွေ့ရပါတယ်ဆိုတော့ဒီငင်းချမ်းရေးကိုဖော်ဆောင်တဲ့အချိန်မှာလည်းအားလုံးပါဝင်တဲ့ဒီငင်းချမ်းရေးဖော်ဆောင်တဲ့ဟာကိုအမြန်ဆုံးပေါ့နော်စူးစမ်းပြီးတော့လုပ်ဖို့အတွက်အများကြီးလိုအပ်တယ်ပြီးလို့ရှိရင်ဒီအမျိုးသမီးထုတွေရဲ့အတန်ကိုအများကြီးနားထောင်ဖို့လိုအပ်တာပေါ့ဘာလို့ဆိုတော့ဒီအမျိုးသမီးတွေကခုနကပြောသလိုစစ်ပတိပခတ်ရဲ့တားကောင်ဆိုလို့ရှိရင်ဒီအမျိုးသမီးဖြစ်နေတယ်ဆိုတော့သူတို့တွေမှာအတွေ့အကြုံအများကြီးရှိတယ်သူတို့ရဲ့အတန်တွေသူတို့ရဲ့ပါဝင်မှုတွေကတော့ဒီငင်းချမ်းရေးစပွဲဝဲမှာအများကြီးအရေးကြီးတယ်ဆိုတဲ့ဟာပေါ့နော်ဒါကြောင့်မို့ဒီလိုမျိုးအမျိုးသမီးတွေပါဝင်ဖို့အတွက်ဒီအခွင့်အလမ်းတွေအများကြီးဖွင့်ပေးဖို့ကလည်းဒီအစိုးရမှာတာဝန်အများကြီးရှိတယ်ဆိုတာပေါ့နော် You can bend but never break me cause it only serves to make me more determined to achieve my